နိုင်ငံသားငွေရောင်းဝယ်ရမှာဗဟိုဘဏ်သတ်မှတ်ချက်ပေါင်းထားရှိတာကိုပယ်ဖျက်ကြောင်းမြန်မာနိုင်ငံဗဟိုဘဏ်ကထုတ်ပြန်ကြေညာခဲ့ပါတယ်။ American Dollar လဲလှယ်မှုနှုံထားမြင့်တက်နေချိန်မှာပဲဗဟိုဘဏ်ရဲ့နိုင်ငံသားငွေလဲလှယ်မှုထိန်းချုပ်တာကိုလုံးဝပယ်ဖျက်လိုက်တာဘယ်လိုကြောင့်ပါလဲ။ဒီလိုပယ်ဖျက်တဲ့အတွက်နိုင်ငံသားလဲငွေလဲလှယ်မှုဈေးကွက်အတွက်ဘလို့မျောလင့်စရာတွေဖြစ်လာမလဲ။ဗဟိုဘဏ်ဒုဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ဘူးသူဦးတန်းလွင်ကိုကိုသားညွန့်ဦးကမေးမြန်းထားပါရဲ့အရင်ဆုံးတော့နိုင်ငံသားငွေလဲလှယ်မှုနှုံနဲ့ပတ်သက်လို့ဗဟိုဘဏ်ကသတ်မှတ်ချက်ပေါင်းဘယ်လိုဆိုတာကိုသူကရှင်းပြပါရဲ့
တဘောတရားပါလဲဆိုတော့ဒီ reference rate ကိုရလာပုံမှန်သတ်မှတ်တဲ့နှုန်းဥပမာဘယ်လောက်ပေါ့ဒီနေ့ပေါက်ဈေးမှာဘယ်လောက်ရှိတယ်အဲအဲ့ဒီပုံမှန်မှာတုံးတရားဘာဖြစ်စီဒီငွေလဲလှယ်ကောင်တာပေါ့နော် money changer ကြီးခေါ်တော့ပေါ့အဲရောက်လာဆိုရင်ကိုကအလားဟို plus 0.8% တက်မကျော်ရဘူးဝယ်ရဆိုရင်လည်းဟ
ိုကဘူဘာသတ်မှတ်ထားတဲ့နှုန်းကဘူဘာသတ်မှတ်ထားတဲ့နှုန်းကိုချိန်တာ
ဒီ reference rate ဆိုဒီကြားအတွင်းမှာပေါ့
ဟ
ို plus and minus ဆိုတာအဲ့ဒီကမကျော်啊နောက်ဒီအောက်ထဲမရဒီအောက်ထဲမကျော်啊ဆိုအပေါ်နဲ့အောက်ကိုတတ်မှတ်ပေးတဲ့နှုန်းပေါ့နောက်ပိုင်းကျတော့လဲလေနှုန်းတွေအထက်ကျတွေများလာတော့အပေါ်မှာတတ်မှတ်တဲ့နှုန်းတွေကွာကြတဲ့အချိန်မှာဒီခုပေါင်းကကျော်ကျော်သွားတာပေါ့ဒီအဖို့ပြတဲ့အတွက်တခါဒါအေးအေးလေတို့ဘာတို့ဒါတခါလေဟိုတတိပေးတာလို့ဖြစ်လာတာပေါ့ပြရတာကဒါဆိုရင်တော့ဒီတိုင်းကျင့်နေတော့မကောင်းဘူးအဲ့တော့အကောင်းဆုံးကတော့ဈေးကွက်မှာပေါက်နေတဲ့ဟာလားခုနကြိုက်ဈေးဝယ်ကြိုက်ဈေးရောင်းပေါ့အဲ့ဒီပုံစံနဲ့ဒါဈေးကွက်စီးပွားရေးခြေကသဘောတရားပါပဲအဲ့ဒါနဲ့ပဲတို့ကသူလွတ်လွတ်လပ်လပ်ရောင်းတာလို့ဝယ်တာလို့လုပ်ပြီးတော့ကျွန်တော်မပါတော့ဘူးဆိုတဲ့ပုံစံမျိုးနဲ့ဒီခုနပြောတဲ့တတ်မှတ်ချက်ကိုသူကပယ်ဆက်ပေးလိုက
်ဥပမာဆိုရင်ဘူဘန်ဒီကနေ့1300တတ်မှတ်လိုက်မယ်ဒါပေမဲ့တတ်မှတ်ချက်စံလေးတစ်ခုထားထားခြင်းအဖြစ်သူတို့ကြော်ရင်အောင်မှအလွန်မင်းကြော်သွားတဲ့ဟာမျိုးမဖြစ်နိုင်အောင်မထိမထားနိုင်ဘူးလားအခုလို့လွတ်ပေးလိုက်ခြင်းအဖြစ်ပူဆိုးမသွားနိုင်ဘူးလား
ကုလားဈေးကွက်စီးပွားရေးစနစ်မှာတော့ဒါထုတ်တင်လုပ်ထိုက်တယ်လို့ရပါဒါပူပါမားတယ်လို့တော့ပြောလို့မရအောင်အဲတခုရှိရအချိန်ကာနဲ့အဲကျွန်တော်တို့ရဲ့ဈေးကွက်အနေထားကြတော့သူကအဲ့ဒါမတုံ့တက်မိတာအဖြစ်ဖြစ်နိုင်တယ်ဈေးကွက်စီးပွားရေးစနစ်ကျင့်သုံးတယ်နိုင်ငံတော်တော်များများမှာဈေးကွက်ကတော့ရင်းကျက်သွားပြီနော်ဈေးကွက်ကတော့သူချိန်သွားတာဒါကပူပါလိုက်ပြီးတော့ဆော့ဖြစ်ကြမလို့တော့ဘူးဒါပေမဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးကြတော့ဥပမာ frontier economy ပေါ့နော်အခုမှဈေးကွက်စီးပွားရေးစနစ်ကိုစပြီးတော့ကျင့်သုံးနေနိုင်ငံ။နောက်ပြီးတော့ခုနမန်ဖောရင်ချိန်းမားကတ်တွေလည်းပြည်ပြင်းမရှိသေးတဲ့နိုင်ငံအတွက်ကတော့နော်ဈေးကွက်ကတိတ်ပြီးတော့ရင်းချက်မှုမရှိဘူး။အထင်းတစ်ခုတစ်ခုတော့နည်းနည်းထားဖို့လိုတယ်။ဘူဘန်ကလောလောဆယ်ဒီတတ်မှတ်တဲ့38ရာခိုင်နှုန်းplus and minus ပေါ့လေအပေါ်နဲ့အောက်ဒီဆိုရဒီ net တွေကကျင်းတယ်ပေါ့ bandwidth ခေါ်တာပေါ့။အဲ့ဒါကျင်းတယ်အဲ့ဒါနည်းနည်းချက်ပြီးပါဟုတ်လားဥပမာ200ခိုင်နှုန်းတို့200ခိုင်နှုန်းအပေါ်200ခိုင်နှုန်းဒါမှမဟုတ်200ခိုင်နှုန်းအောက်က200နဲ့300ခိုင်နှုန်းလို့ပြီးမကောင်းဘူးလားအဲ့ဒါဆိုရင်တော့နည်းလေးတော့ဟိုအသက်ရှိချောင်းတာပေါ့ဗျာရှိတာ
လက်တွေ့ဈေးကွက်ထဲမှာကတကယ်တမ်းဒေါ်လာနဲ့ပတ်သက်လို့ value အားရောင်းလို့အားဘယ်လိုများအခြေအနေရှိလဲဗျာ
ကတ္တာဒီမှာတခုအားနည်းချက်ရှိတာပါလဲဆိုတော့ကျွန်တော်ဒီမှာဟိုနိုင်ငံခြားငွေကြေးဈေးကွက်ပေါ့အဲ့ဒါကပြည်ပြင်မဖြစ်သေးဘူးဒီမှာကျွန်တော်က interbank market လောက်ပဲရှိနေတာဟုတ်အဲ့တော့ပြည်ပြင်မဖြစ်သေးတဲ့အချိန်မှာတော့ဒီခုနပြောတယ်နဲ့ဒီကနဒေါ်လာ supply နဲ့လာပြီဆိုရင်ဝယ်ဖြည့်တဲ့ operation ပေါ့ကျွန်တော်တို့ကခုနနိုင်ငံခြားနေဝယ်ပြီးတော့မှဖြည့်တဲ့ဖြစ်နေမျိုးတွေကတိတ်ပြောမထုံးကားသေးဘူးဈေးကွက်မှာသူက point ချင်း FS market ရှိလာမှဒါပြည်ပြင်ဖြစ်မဲ့ကိစ္စလေ
ခုအနေထားကဒီနိုင်ငံခြားဒီငွေလဲတဲ့နှုန်းကိုထိန်းချုပ်ဖို့ကြိုးစားတာပေါ့အရင်တော့ကစစ်ဆိုးကလက်ထက်တုန်းက FEC ဆိုပြီးတော့ကျွန်တော် currency တစ်မျိုးသူထွင်ခဲ့တာရှိပါတယ်ဒါပေမဲ့မအောင်မြင်ဘူးပေါ့နော်အဲ့တော့အခုအနေထားမှာဘိုးဘန်ဒီနဲ့တကယ်လှုပ်တဲ့ဟာမျိုးပေါ့နော်ဒီတနည်းပဲရှိလားတခြားနည်းတွေရောဘာများရှိနိုင်ပါလဲခင်ဗျာ
အဲ့တော့လည်းမအောင်မြင်တာခုနကပြောတဲ့ဈေးကွက်မှာသူကဟို intervention တွေတအားလုပ်တာဟုတ်တော့ပြီးထိန်းချုပ်တာတော့ဘာလို့ဒီဈေးနဲ့ရောင်းပါလို့တက်လုပ်တာဟုတ်အခုကတော့ဒီလိုဟာမျိုးတွေလှုပ်လို့တော့မရတော့ဝယ်တာရောင်းတာကိုနည်းနည်းလေးဟိုတည်ရင်တော့လုပ်ချင်တယ်ဆိုဆန္ဒရှိလို့ရှိရင်တော့တော်ရိုက်တဲ့နည်းနဲ့ပဲတော်ပါလေ
ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကတော့ဦးတန်းလင်ကဘိုးဘန်မှာလဲတာဝန်ယူခဲ့ဘူးသူဆိုတော့ဘဟုဘန်ကအခုလိုဒီတတ်မှတ်ချက်ပေါင်းဆောင်ရွက်ချက်ကိုပယ်ပြီးတော့အမှားတမ်းနဲ့သူပယ်ဖြတ်လိုက်တာပေါ့ဒီ3.8%ခန့်လုံးတတ်မှတ်ထားတော့ပယ်ဖြတ်လိုက်တဲ့ကိစ္စလုံးရနဲ့ပတ်သက်လို့ဦးတန်းလင်လုံးတဲ့နဲ့ထင်လားဒါကအောက်မြင်မဲ့ထင်လား
ဟိုအဲ့လိုကြီးဆိုရင်ကျွန်တော်ကပြောဖို့မသိဘူးဗျဒါကဟိုအဲလုံးဖို့တင်လားဆိုတာတော့ဈေးကွက်ရဲ့စီးပွားရေးအခြေခံစောစောကြောင့်ပြောယူပါပြီဈေးကွက်စီးပွားရေးအခြေခံသဘောတရားဆိုတော့ဒါလုံးတဲ့နဲ့ကိစ္စပဲလုံးတဲ့အချိန်ကတင့်မတင့်ဆိုတာဒါစဉ်းစားဖို့လိုတော့သူတို့ကလည်း IMF ကလည်းသူအကြံပေးနေတာပဲလေအခုဖြစ်လာရင်ပဲရစီပါဆက်ယူလဲပါလို့ဆိုတာသူတို့ဒီမှာတော့ရှိပြမှာရှိပါပါဒါပေမဲ့ဟိုကျွန်တော်ကဖြစ်စေချင်တာကဟာလာပူဝါဒီလိုလုပ်မယ်ဆိုရင် တော့နည်းနည်းဟိုပုံပွင့်လင်းလင်းပေါ့ transparency ပေါ့ဗျာ transparently တဲ့ခုနဈေးကွက်ကိုအသိပေးလို့ရှိရင်တော့ထိတ်ကြောတော့နည်းနည်းပိုလွယ်မလားလို့ဒါအဲ့လိုလည်းစဉ်းစားမိတာ
ဟုတ်ကဲ့ခင်ဗျာဦးတန်းလင်းအခုလိုသေးစိတ်ရှင်းပြပြီးတော့ကျေးဇူးများ
ဘဟုပန်ဒုက္ခထဟောင်းဦးတန်းလင်းကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းထားတာပါ